အိမ်နီးချင်းထိုင်းနိုင်ငံကိုသွားရောက်လည်ပတ်ဖို့ဗီဇာမလိုတော့တဲ့တဲ့ရင်ကိုနားဆင်ရမှာပါ။တရားဝင် passport ကင်ဆောင်ထားကြတဲ့ထိုင်းနဲ့မြန်မာနိုင်ငံသားတွေအနေနဲ့မနေ့ကဩဂုတ်လ17ရက်နေ့ကနေစပြီးထိုင်းနဲ့မြန်မာကိုအပြန်အလှန်ခရီးသွားတဲ့အခါနိုင်ငံပြည်ဝင်ခွင့်ဗီဇာတောင်းဆရာမလိုပဲခရီးသွားလာခွင့်ရပြီဖြစ်ပါတယ်ပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းကထိုင်းနဲ့မြန်မာနိုင်ငံသားရေးဝင်ကြီးတွေကနားလည်မှုစာချွန်လော MOU လက်မှတ်ရေးထိုးပြီးနှစ်ပတ်အကြာမှာအခုလိုထိုင်းနဲ့မြန်မာအပြန်အလှန်ပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ပြုတာဖြစ်ပါတယ်မအေးမှာတင်ပြပို့ထားပါတယ်ရှင
်ထိုင်းနဲ့မြန်မာကတရားဝင်နိုင်ငံကူးလက်မှတ်ကိုင်ဆောင်ထားသူတွေအနေနဲ့ထိုင်းနဲ့မြန်မာကိုအပြန်အလှန်ခရီးသွားတဲ့အခါမှာပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ပြုမဲ့အကြောင်းနိုင်ငံသားရေးဝင်ကြီးတွေအနေနဲ့ပြီးခဲ့တဲ့လကုန်ပိုင်းကထိုင်းနိုင်ငံချင်းမိုင်မြို့မှာနိုင်ငံသဘောတူညီပြီးလက်မှတ်ရေးထိုးခဲ့ကြတာပါတရားဝင် passport ကိုင်ဆောင်ထားသူတွေဟာဩဂုတ်လ17ရက်နေ့ကနေစတင်ပြီးပြည်ဝင်ခွင့်ဗီဇာခွင့်ပြုချက်တောင်းစရာမလိုပဲခရီးထွက်လို့ရတဲ့အတွက်နိုင်ငံအပြန်အလှန်လည်ပတ်ဖို့လာကြတဲ့ခရီးသွားတွေစတင်သွားလာနေပြီဖြစ်ကြောင်းထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ရုံးကတန်မတ်ဦးဝင်းမောင်ကအခုလိုပြောပါတယ
်ကျွန်တော်တို့လက်မှတ်ထိုးပြီးချင်းမိုင်မှာထိုးပြီးလက်ပတ်တွေအတွက်ဝင်ဒီနေ့စပြီးတော့ဝင်နေနေကြပြီဒီနေ့လည်းဝင်ထွက်လို့ထွက်နေကြပါပြီ
။ပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ရဲ့ထူးခြားချက်တွေကတော့ထိုင်းနိုင်ငံမှာ14ရက်တာနေထိုင်ခွင့်ရှိပြီးထပ်မံသက်တမ်းတိုးခွင့်မရှိပါဘူး။ထိုင်းနိုင်ငံကိုအလဲပတ်သွားမဲ့သူတွေဟာထိုင်းနိုင်ငံမှာမိမိတဲခုံမဲ့လိပ်စာကိုအမှန်အတိုင်းထည့်သွင်းဖော်ပြရမှာဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာနေထိုင်တဲ့လိပ်စာကိုလည်းထိုင်းလေစိတ်ကလွေမှုကြီးကြေးရေးဌာနမှာရေးပေးသွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံသားတွေအနေနဲ့မြန်မာနိုင်ငံကိုလာတဲ့အခါမှာရန်ကုန်မန္တလေးနေပြီးတော့နိုင်ငံတကာလေဆိပ်တွေကနေဝင်လာရင်တော့ဗီဇာမလိုဘူးလို့ဆိုပါရယ်အခုဗီဇာကင်းလွတ်ခွင့်ဟာနေရင်နဲ့ခရီးသွားတွေသာအကျုံးမှာဖြစ်ပြီးထိုင်းနဲ့မြန်မာနယ်စပ်လမ်းတွေကနေဝင်ထွက်ခွင့်တွေတော့မရှိဘူးဆိုပြီးမြန်မာတန်မှတ်ဦးဝင်းမောင်ကဆိုပါရယ
်ဟိုလေသွားမှာပဲဟိုဒီဟိုဒီရပ်ဖို့ပါမယ်ဟိုအဲ့ဒီတော့ကျွန်တော်သွားရပါလဲဟုတ်ကဲ့ဒီတော့ဒီနေ့ရတာပုံရတော့ဝင်တာပေါ့နော်ဗီဇာ3နဲ့ဝင်လဲဒီလက်ရှိတဲ့ဗီဇာယူတည်တာတွေလည်းရှိတယ်ပေါ့
အရင်တုန်းကတော့ထိုင်းနိုင်ငံကိုတွားရောက်ဖို့အတွက်ဗီဇာလျှောက်တဲ့အခါမှာပိုင်ဆိုင်မှုတွေပြရတာကြောင့်အလဲဖက်သွားမဲ့သူတွေအတွက်အခက်အခဲတွေတွေ့ကြုံနေရတယ်လို့လည်းထိုင်းနိုင်ငံကိုခရီးသွားနေကြတဲ့သူတချို့ကဆိုပါတယ်
။တူဝါဟိုဟာလေပိုင်ဆိုင်မှုပြရတာလေရှိုးမနီးတွေမှာတို့ဒီမြန်မာပြည်မှာပဲကိုနေနေမယ်ပေါ့နော်။အလဲအပတ်ကတော့ပဲဒီနေ့ကျပြန်လာမယ်ဆိုတဲ့ပုံစံမျိုးကိုမှအိမ်နေရာတွေရှိတဲ့အကြောင်းပြရမယ်
။အရင်တုန်းကတော့ထိုင်းဗီဇာအတွက်ကတရားဝင်ကြီးကဒေါ်လာ40ဖြစ်ပေမဲ့ဗီဇာရဖို့အတွက်မြန်မာနိုင်ငံမှာမိမိတို့ရဲ့ပိုင်ဆိုင်မှုတွေပြည့်ရတာကြောင့်အတော်များများကတရားဝင်လမ်းနဲ့မလျှောက်ကြပဲပွဲစားတွေနဲ့သာလျှောက်ကြတဲ့အတွက်မြန်မာကျပ်ငွေ3000ခွဲကနေ2000လောက်ထိကုန်ကြတာမျိုးတွေလည်းရှိခဲ့ပါတယ်။အခုလိုဗီဇာကင်းလွတ်ခွင့်ရတဲ့အတွက်မြန်မာနိုင်ငံကနေထိုင်းနိုင်ငံကိုစေဝါကူတာမဲ့သူများ၊ဈေးဝယ်ထွက်မဲ့သူများ၊အလဲပတ်လာမဲ့သူများအတွက်အဆင်ပြေသွားမှာဖြစ်တယ်လို့လည်းခီးသွားတွေကဆိုပါတယ်။ထိုင်းနဲ့မြန်မာပြန်လည်ပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ပြုဖို့ဒီလိုလုပ်ရတာဟာနိုင်ငံကြားကမ္ဘာလက်ခီးသွားကုန်သွယ်ရေးနဲ့နိုင်ငံဆက်ဆံရေးကိုတိုးမြှင့်ဖို့အတွက်ဖြစ်တယ်ဆိုပြီးနိုင်ငံနိုင်ငံသားဝင်ကြီးတွေကဆိုပါတယ်။အခုဆိုရင်ထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုတွားရောက်လည်ပတ်မဲ့သူများမြန်မာကနေထိုင်းကိုတွားရောက်လည်ပတ်မဲ့သူများဟာလေကြောင်းနဲ့သာ14ရက်ကြာဗီဇာမလိုဘဲတွားလာလို့ရပြီဖြစ်ပါတယ်။ဒါပေမဲ့ထိုင်းနိုင်ငံကနေမြန်မာပြည်ကိုမပြန်သေးဘဲတခြားနိုင်ငံတွေကိုဆက်သွားမယ်ဆိုရင်လေလေကြောင်းနဲ့သာသွားလာလို့ရတယ်လို့ဆိုပါတယ်။နေဆက်လမ်းတွေကကားတွေနဲ့သွားမဲ့သူများကတော့အရင်လိုပဲဗီဇာလျှောက်ရမှာဖြစ်တယ်လို့လည်းမြန်မာတန်ရုံးကပြောဆိုခဲ့ပါတယ်ရှင်။